ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရက်သတ္တပတ်ကြာလာချိန်မှာညီနောင်မာမိတ်တပ်ဖွဲ့ကအနည်းဆုံးမြို့၃မြို့ကိုထိန်းချုပ်လိုက်ပြီလို့စစ်ကောင်စီကပြောပါတယ်။ညီနောင်မာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်9ရက်မြောက်နေ့မှာနောင်ချုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တောင် DNL မန္တလေး MDY PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့နန်းခမ်းမြို့နယ်ကရဲကင်းစခန်းတစ်ခုကို DNL ကသိမ်းယူလိုက်ပါတယ်။လောက်ကိုင်းမြို့နယ်တွေကစခန်းတစ်ခုကိုတော့ကိုကန် MNDA ကသိမ်းယူလိုက်ကြောင်းသတင်းထုတ်ပြန်ပါတယ်ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
တိတ္တဂန်နိခွန်စစ်စီ9ရက်မြောက်နေ့မှာနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါဝင်ပြီးတိုက်ခိုက်ရတဲ့အထိပြင်းထန်နေတာဖြစ်ပါတယ်လက်ရှိနောင်ချိုမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOE ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့မနေ့အစောပိုင်းလောက်မှာတော့လူတွေဘက်ကနေထူစီတလာတဲ့စာကစာတန်နဲ့ကျွန်တော်ဖွင့်တဲ့MDY PDF ဘူဝန်ဖွဲ့ကတဲ့ဝဲဖြစ်တယ်ဖြစ်တဲ့နေရာတော့အနောင်ချုံမြို့နယ်တဲ့ကချင်းချောင်ပင်နဲ့အုံမဒီကြာမှာဖြစ်တယ်ဒီတနေရာကတော့နောင်ခမ်းမြို့နယ်မငွေကြီးတရာနာမှာရှိတဲ့ရဲကင်းစခန်းတစ်ခုကိုဒီဒီနေ့လေပေါ့နေ့လေတော့ကတော့ဒေးစီနဲ့ခက်တာရှိတယ်
နောင်ချိုမြို့နယ်အတွင်းတိုက်ပွဲဟာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့အဆက်ဖြစ်ကြောင်းနဲ့နေ့ရက်သတိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလည်းပြောပါတယ်
။ဒီမှာတော့မနေ့ကအဆက်ပေါ့နော်မနေ့ကလည်းဒီကဒီလိုတွေကနေအဲစစ်ကား20စီနဲ့တိုက်ချက်က20တာထူစီတာတော့အဲဥမခါနာမှာစပီတိုက်ပွဲဖြစ်တယ်။ဒီတိုက်ပွဲကတော့ညနေမူချုပ်ခန့်ကြီးထီတော့ရောက်တယ်။ဒီတင်ကားသစီကတော့ပုံထမ်းလောက်ချတယ်ပြခတ်လည်းအနောက်ပြန်လဲသွားတဲ့အနေထားတော့တွေ့ရတယ်ဒီဖြစ်ပေါ်တဲ့နေရာပြန်လဲရှင်းနေတဲ့ရှင်ကြတော့လက်နဲ့ငယ်၆လက်တိစီရမိရတော့ရှိတယ်ဒီထိုးစစ်တက်လာတဲ့ရင်တန်းလည်းအနောက်ဟိုမခါပဲပြန်လဲသွားတယ်အဲ့ဟာလည်းဒီမနေ့ကပြန်စားပြီးဖြစ်တယ်မနေ့ဆောက်ပိုင်းကဒီညနေ၃နာရီလောက်မှပြီးအဲ့ဘက်မှာတော့တောက်လျှောက်ဒီလီကြောင်းပြီးခုနေတုံပြူမတက်ခိုက်တာတော့မင်းညကလေးကဒီအစောပိုင်းအထိဖြစ်ပေါ်လာရှိတယ်
။ကိုကန်ဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ MNDA ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကအခုလိုပြောပါတယ်
။ဒီနေ့မနက်တော့ဒီတပ်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်။နေရာကတော့ကျွန်တော်ကိုကန်ခရိုင်၃ဆန်းဒေသမှာရှိတဲ့တပ်စခန်းတစ်ခုပေါ့နော်။အခုအလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီဗျ
။၃ဆန်းဒေသဆိုတာကတော့လောက်ကင်မြို့နယ်မှာဖြစ်ပါတယ်။ရသရပတ်ကြာတိုက်ပွဲအတွင်းမျိုးနှမျိုးကိုထိမ့်ချုပ်နိုင်ခဲ့ကြောင်းတိန်းဒီကိုတော့ဒစိတပိုင်းထိမ့်ချုပ်ထားနိုင်ပြီးပန်ဆိုင်ကျူကုတ်ဘက်ကတော့အခြေအနေမသိရသေးကြောင်းပြောပါတယ
်ဒီ9ရက်တာ operation ဖြစ်တဲ့မှာကျွန်တော်တို့အနေနဲ့ဒီချင်းရွှေဟော်ရဲ့ပန်ဆိုင်ရဲ့ဒီနှစ်ခုတော့ပိုင်ပိုင်နိုင်ထိမ့်ချုပ်ထားနိုင်တယ်တိန်းဒီကိုတော့ operation နဲ့ဆက်လက်ပေါ်ဆောင်နေတယ်မျိုးအတွင်းပိုင်းတော့များများကိုထိမ့်ချုပ်ထားနိုင်တော့လေဒီ16တော့ရှိနေပါသေးရဲ့ဗျဒီကျုပ်ပန်ဆိုင်ရဲ့အခြေအနေကသူက update လာတဲ့နောက်ကျတဲ့အခုအချိန်ကြီးကျွန်တော်ဒီမပြုတ်နိုင်သေးပါဘူးပြန်တော့
တိုက်ပွဲအတွင်းထိခိုက်သေးဆုံးစီးရင်သိမ်းဆီးရမိတဲ့လက်နက်ခရဲအရေအတွက်သုံးမှန်းဖန်းစီရမိတဲ့လက်နက်ချလာသူအရေအတွက်စတာတွေကိုတော့စည်ရင်ပြုစုနေစေဖြစ်ကြောင်းပြောပါတယ်ညီနောင်မာမိတ်အဖွဲ့ရဲ့ operation 1329သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိမ့်နီနဲ့ကျုပ်ပန်ဆိုင်၄မြို့ကိုထိမ့်ချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပေမဲ့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါဆိုးရရဲ့အောက်ချုပ်ရေးအခွဲအစည်းကြီးလုံခြုံရေးအခွဲအစည်းကြီးလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေဟော်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်ကျူကုတ်ရဲ့ဒီ၃ခုတော့ရှိပါတယ
်ညီတော်မမိတ်၃ဘက်ကတစ်စုံညာနှစ်ခုစစ်စင်ရေးကိုဆောင်ရွက်တာဟာအွန်လိုင်းလေလံမှုကိုတိုက်ဖြတ်ဖို့အဓိကဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့ကိုကန့်စစ်ပွဲရဲ့အဓိကအချက်ဟာမျိုးရည်စုတွေအကြအာဏာလွန်ဆွဲနေတာဖြစ်ကြောင်းပြောဆိုပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်လိုက်တဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့လာရှိုးမူဆယ်လမ်းနဲ့လာရှိုးကွန်းလုံချင်းရွှေရောလောက်ကင်လမ်းဟာအသွာလာရပ်ဆိုင်းသွားတယ်လို့နယ်စပ်ကုံသွယ်ရေးဟာလည်းရပ်တန့်သွားခဲ့ပါတယ်ခုနှစ်ရတာစစ်ပွဲကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ပီးဒုက္ခတွေ15,000လောက်အထိရှိလာနေပါတယ်ခင်ဗျာ